တရေပရိပခါတွေဖြစ်ပွားနေတဲ့ကယားပြည်နယ်ဒေသအခေါ်ကရင်နီဒေသထဲမှာတော့မြေမြုံမိုင်းကြောင့်အရက်သားထိခိုက်သေးဆုံးမှုတွေများပြားနေပြီးတော့မြေမြုံမိုင်းရဲ့အန္တရာယ်ကြီးကြီးမားမားရင်ဆိုင်နေကြရတာဖြစ်ပါတယ်။ဧပြီလ28ရက်နေ့တုန်းကဒီမော့ဆိုမြို့နယ်ပူးဖားကျေးရွာမှာနွားကြောင်သွားတဲ့အသက်14နှစ်အရွယ်အမျိုးသားကလေးတဦးဟာမြေမြုံမိုင်းနီးမိလို့အသက်ဆုံးခဲ့ရပါတယ်။အခု2024ခုနှစ်ပထမ3လပတ်ထဲမှာမြေမြုံမိုင်းနင်းမိလို့တေဆုံးထိခိုက်ဒဏ်ရာရသူကအယောက်20ကျော်ရှိပါတယ်လို့ကရင်နီလူခွေတီထောင်သူကိုပညာက VOA ကိုပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်ပိုင်း3နှစ်ကျော်ကာလအတွင်းမှာမြေမြုံမိုင်းဒဏ်ကြောင့်တေဆုံးထိခိုက်ဒဏ်ရာရသူကပိုးပြီးတော့မှများလာတယ်လို့ကိုပညာကပြောပါတယ်
။ဒီကရင်နီလူခွေဖွဲ့ရဲ့ဒီမတန်အရဆိုတော့ကျွန်တော်တို့65ရာခုစဝင်ချင်တော့ရှိသွားပြီလို့ပြောလို့ရတော့ဒါကျွန်တော်လက်လက်မိသလောက်ပဲနော်ဒီထက်များနိုင်တယ်ဆိုတာလည်းတီးပါလေဟုတ
်ပြစ်ခတ်တိုက်ခိုက်မှုတွေတည်ငြိမ်သွားတဲ့ရက်ွက်နဲ့ကြေးရွာတွေမှာအရက်သားပြည်သူတွေကနေရက်တွေကိုပြန်ပြီးတော့အိမ်ချမ်းမြေတန်ရှင်းရေးလုပ်တာလိုအပ်တဲ့ပစ္စည်းတွေပြန်ယူတဲ့အချိန်မှာတော့မြေမြုံမိုင်းကိုနင်းမိလို့ပောက်ကွဲထိခိုက်တာများတယ်လို့လည်းပြောပြပါတယ်
operation နောက်ပိုင်းမှာစစ်ကောင်စီတွေတချို့နေရာနေကျွန်တော်တို့ဆုံးရတာရှိတယ်ကျွန်တော်တို့တိုက်ခတ်တိမ်ပိုင်နေတာလည်းရှိတယ်အဲ့ဒီမှာလူထုတွေကနေပြန်ပြီးတော့မှရရရွာတွေမှာအိမ်တွေမှာတရှင်းနေပြန်လောက်တယ်ဆန္ဒရိတ်ခိုင်နေယူကြတယ်ပေါ့နော်အဲ့ဒီကနေအများဆုံးမြေမြိုင်းတွေပြန်တော့နင်းမိတာရှိပါတယ်ဟုတ
်ရရွာတွေမှာမြေမြုံမိုင်းအပြင်မပေါက်ကွဲသေးတဲ့စစ်လက်နက်အကျဉ်းချံအန္တရာယ်ကလည်းဆိုးဆိုးဝါးဝါးရှိနေပါတယ်လို့ကရင်နီအမျိုးသမီးအစီယုံKNOW အဖွဲ့ရဲ့တာဝန်ရှိသူတူကလည်းပြောပြပါဗျ
။ဟိုမိုက်ကတော့ကျွန်တော်တို့ပြည်နယ်ထားနေကတော်တော်လေးအနေရှိတဲ့လီကျဲလို့ဘုံမပေါက်ကွဲတဲ့ဟာတွေလက်နေကြီးထူလို့မပေါက်ကွဲတဲ့ဟာမျိုးတွေစီကောင်စီဖက်ကထောက်ထားတဲ့မိုက်ကြောင့်ဟိုမပေါက်ကွဲတဲ့ဟာမျိုးတွေအဲ့လိုမျိုးတွေပေါ့လူထုတွေကလည်းသူတို့ရဲ့ရောက်တရှိပြန်လို့မဟုတ်လို့ရှိရင်ဒီတွေရှာလမ်းမရှိမှမသိအဲ့လိုမျိုးတွေပေါက်ကွဲထိတာမျိုးတွေပါလို့ရောရှိရပေါ့နော်မိုင်းနေမီပြီးခြေပြတ်တာတို့လက်ပြတ်တာတို့တချို့ဆိုတိတ်ဆုံးတာတို့အဲ့လိုတော့ကြုံရတယ်ပေါ့နော
်မြေမြုံမိုင်းတွေဟာစစ်ကောင်စီတပ်ဖွဲ့တွေတက်ဆွဲပြီးတော့အထိုင်ချထားတဲ့စခန်းတစ်ဝိုက်နဲ့သူတို့လှုပ်ရှားခဲ့တဲ့ရက်ွက်ကြေးရွာတွေမှာအများဆုံးတွေ့ရပြီးတော့စစ်ကောင်စီဘက်ကထောင်ထားတဲ့မိုင်းတွေဖြစ်တယ်လို့ကရင်နီဒေသတွင်းအဖွဲ့အစည်းတချို့နဲ့လက်နက်ကိုင်အင်အားစုတွေကပြောပါတယ်ဒေသခံလက်နက်ကိုင်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေအတွင်းမှာမြန်မာစစ်တပ်ကမြေမြုံမိုင်းကိုအသုံးပြုတာကတော့စစ်ရာဇဝတ်မှုမြောက်ပါတယ်လို့2023ခုနှစ်ဇူလိုင်လတုန်းကနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Amnesty International ကလည်းသတိပေးပြောဆိုထားပါတယ်။မြေမြုံမိုင်းအသုံးပြုမှုကိုနိုင်ငံတကာမှာတားမြစ်ထားပေမဲ့မြန်မာနိုင်ငံမှာတော့ကရင်နီဒေသကြေးရွာ20ထက်မနည်းမှာစစ်ကောင်စီတပ်တွေကမြေမြုံမိုင်းတွေကိုအသုံးပြုခဲ့ပါတယ်လို့အစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကရင်နီဒေသထဲမှာရက်ွက်ကြေးရွာအများစုကမြေမြုံမိုင်းနဲ့တခြားမပေါက်သေးတဲ့အကျဉ်းအကျံစစ်သုံးပစ္စည်းအန္တရာယ်ကြီးမားနေစေဖြစ်တာကြောင့်ဒေသခံပြည်သူတွေအနေနဲ့သက်ဆိုင်ရာတော်လှန်ရေးအင်အားစုတွေစီကအတိပြုချက်မရဘဲနဲ့နေရက်ကိုပြန်ပြီးတော့နေထိုင်တာတွေမလုပ်ကြဘို့မေလ၁ရက်နေ့ကကရင်နီပြည်ဂျားကာလာအုပ်ချုပ်ရေးကောင်စီကသတိပေးထုတ်ပြန်ထားပါတယ်နေရက်ပြန်ခွင့်ရှိတဲ့သူတွေအနေနဲ့သတ်မှတ်ထားတဲ့နေရာတွေမှာပဲနေထိုင်သွားလာပြီးတော့ကန့်သတ်ထားတဲ့နေရာတွေကိုမသွားလာကြဘို့နောက်ပြီးတော့မြေမြုံမိုင်းနဲ့ပောက်ကွဲစေတတ်တဲ့စစ်ကြံလက်နက်ပစ္စည်းတွေတွေ့ခဲ့တဲ့ဆိုရင်ကင်တွယ်ထိတွေ့တာကိုမလုပ်ဘဲနဲ့သက်ဆိုင်ရာတော်လှန်ရေးအင်အားစုတွေကိုအတိပေးဖို့ဖော်ပြထားပါတယ်မြေမြုံမိုင်းအနေရကိုရှင်းလင်းနိုင်မှုဒေသခံကာကွယ်ရေးတပ်တွေကကြိုးပမ်းနေပေမဲ့ဤပညာနဲ့ခင်မီစက်ကရိယာအခက်အခဲရှိပါတယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ခံတာအဲဆိုးက VOA ကိုပြောပါတယ်
။တော်လိုင်းတပ်ဖွဲ့တွေဒီကာကွယ်ရေးတပ်ဖွဲ့တွေကတော့လမ်းမီတရာမိုင်းရှင်းနေတွေလုပ်နေတာရှိပါတယ်။ဒါပေမဲ့စနစ်ကျတဲ့ဒီမိုင်းရှင်းနေမှုတွေနောက်ပြီးတော့မှဒီဟိုစီမံကိန်းကြီးတွေနဲ့ဒီလုပ်တဲ့မိုင်းရှင်းနေမှုတွေကတော့ဒါမလုပ်နိုင်သေးပါဘူးခင်ဗျာ။လူနဲ့ပဲရှင်းတာဖြစ်ပါတယ်ဖြစ်နိုင်ရောခင်မီစက်ကရီယာတွေနဲ့ရှင်းလင်းချင်တာပေါ့နော်ဒါပေမဲ့ဒီခင်မီဟိုဆက်ပစ္စည်းတွေကိုဒါမတုံးနိုင်ဘူးပေါ့နော်အဲဆက်တဲ့အခက်အခဲတွေရှိတယ်ဤပညာအခက်အခဲတွေရှိပါတယ
်မြန်မာနိုင်ငံမှာစီးရေးပြိပခါတွေကြီးထွားလာနေတာနဲ့အမျှစစ်ကြံလက်နက်တွေအန္တရာယ်တွေပို့ပြီးတော့ဆိုးလာနေကြောင်းကုလသမဂ္ဂကလေးများရန်မုံငွေအဖွဲ့ UNICEF ကလည်းဧပြီလ4ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်2023ခုနှစ်အတွင်းမြေမြုံမိုင်းအန္တရာယ်ကြောင့်ထိခိုက်သေးဆုံးရသူက1052ဦးအထိရှိခဲ့ပါတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်